ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှူးမြို့နယ်နဲ့ကျေးတီမြို့နယ်အတွင်းက SSPB SSA ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော်ဌာနချုပ်အနီးတစ်ဝိုက်ကကြေးရွာတွေမှာအောက်တိုဘာလ6ရက်နေ့ကစပြီးအစိုးရတပ်နဲ့ SSPB တပ်တွေတိုက်ပွဲဖြစ်ပွားနေတာကြောင့်ကြေးရွာဒေသခံ4000လောက်နေရွှန့်ခွာထွက်ပြေးနေကြရပါတယ်။မိုင်းရှူးမြို့နယ်အတွင်းကဟိုက်ပါကြေးရွာ၊ဝမ်လီကြေးရွာ၊ပက်ကီးကြေးရွာနဲ့ဝမ်ဆော့ကြေးရွာအပါအဝင်ကြေးရွာစုစုပေါင်း4500လောက်ကဒေသခံတွေဟာထွက်ပြေးနေကြရတာဖြစ်ပါတယ်။စစ်ဘေးဒုက္ခသည်တွေဟာမိုင်းရှူးမြို့ပေါ်ရက်ကွက်ဟိုက်ပါကြေးရွာနဲ့ဝမ်ဆော့ကြေးရွာကဖုံးတော်ကြီးကျောင်းတွေနဲ့စာတင်ကျောင်းတွေမှာခိုလုံနေကြရပါတယ်။ဝမ်လီကြေးရွာကနေထွက်ပြေးလာပြီးမိုင်းရှူးမြို့ဖုံးတော်ကြီးကျောင်းမှာခိုလုံနေတဲ့ကိုရှိလာကတော့သူတို့ကြေးရွာအနီးအနားမှာလက်နက်ကြီးတွေကျတာကြောင့်ထွက်ပြေးလာကြရတာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်အစလာကလေးတော့25ရက်ပဲ။ကျွန်တော်ဒီကိုလာတာအဲ့မှာကျွန်တော်ရွာနီးနီးနားနားမှာကျွန်တော်ရွာထဲမှာဘုံတအကြတော့တိုက်ပွဲဖြစ်လို့ကျွန်တော်ဒီကမရှိရောက်တာ
ဟိုက်ပါဒုက္ခသည်စခန်းကတော့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်အဲ့ဒီဒုက္ခသည်တွေဟာပလောင်တိုင်းရင်းသားတွေနဲ့လီစုတိုင်းရင်းသားတွေအများစုဖြစ်ပြီးလူဦးရေ 1,500 လောက်ရှိနေပါတယ်လက်ရှိမှာသူတို့တွေဟာယာယီမိုးကတဲတွေနဲ့ဖြစ်လို့နေထိုင်နေကြရပြီးတကြီးရေအိုတွေမိဖွားထားတဲ့ကလေးမိခင်တွေနဲ့ကလေးငယ်တွေအများဆုံးဖြစ်နေပါတယ်အလူရှင်တွေလာရောက်ကူညီတာရှိပေမဲ့သူတို့အတွက်နေစရာနဲ့ဆေးဝါးတွေစားတောက်စရာတွေလည်းလိုအပ်နေဆဲဖြစ်တယ်လို့အဲ့ဒီဒုက္ခသည်စခန်းကိုလာရောက်ကူညီပေးနေတဲ့ကိုဆိုင်ထွန်းအေးကပြောပါတယ
်ဒီဒုက္ခသည်စခန်းမှာကလောလောဆယ်ရာဒီရုအခြေအနေအရမိုးတွေလည်းအုပ်နေတယ်မနေ့ကလည်းမိုးတွေလည်းရွာနေတယ်ဆက်ပြီးမှဒီရက်ပိုင်းအတွင်းမှာမိုးကလည်းဆက်ရွာမဲ့နေတာရှိတယ်ဒီဒုက္ခသည်တွေအနေနဲ့အိတ်နေရတာမြေကြီးပေါ်မှာအိတ်နေရတာလည်းဖြစ်တယ်နောက်မိုးကပါပါလေးနဲ့ဒီအိတ်နေရတဲ့အတွက်ဒါကလေးတငယ်တွေနဲ့အမျိုးသမီးတွေအတွက်တော့ဒါကြားမရရတိတ်ပြီးမှဒါအဆင်မပြေဘူးနောက်တရက်နဲ့ဆိုရင်တို့ဖျားနာမဲ့အနေအထားမျိုးရှိတယ်အဲ့အတွက်ဒီမှာလိုအပ်နေတာတော့ဒါရွက်ဖြင့်တဲတွေဖြစ်နိုင်ရင်လူတန်းဖို့လိုအပ်တယ်နောက်တစ်ချက်ကဒီမှာရှိတဲ့အနေအထားကြည့်ရတာတော်တော်များများဟာကြားမရအခြေအနေတိတ်မကောင်းတဲ့အနေအထားလေးလည်းတွေ့ရတယ်အဲ့တော့ကြားမရဆောင်ရှားမှုပေးဖို့အတွက်ဒီဆရာဝန်တွေလည်းလာကြည့်ပေးဖို့လိုအပ်နေတယ်
လာတူဝမ်ဆော့ကြေးရွာမှာလည်းဒုက္ခသည်ဥယျ 1400 လောက်ရှိနေပါတယ်။အဲဒီဒုက္ခသည်တွေထဲမှာရှမ်းတိုင်းရင်းသားတွေကအများစုဖြစ်ပြီးသူတို့ကိုတော့စာတင်ကျောင်းတွေဖုံးတော်ကြီးကျောင်းတွေနဲ့ဇေယျတွေမှာနေရာချပေးထားပါတယ်။သူတို့တွေဟာသတင်းကျွကျောင်းပိတ်ချိန်ကုန်ဆုံးပြီးကျောင်းဖွင့်ချိန်ရောက်ရင်နေရာဖယ်ပေးရတော့မှာမို့နေရာအခက်အခဲတွေရှိနေပါတယ်။လက်ရှိအဲ့ဒီဒုက္ခသည်စခန်းတွေမှာစားစရာဆေးဝါးတွေဟာနှစ်ပတ်စာလောက်သာရှိတာမို့ရေရှည်မှာအခက်အခဲရှိနိုင်တယ်လို့ဝမ်ဆော့ကြေးရွာဒုက္ခသည်စခန်းတာဝန်ခံဦးဆိုင်အောင်လာကပြောပါတယ
်ဒီတိုက်ပွဲဟာရေရှည်ဖြစ်သွားရင်ကျွန်တော်ကစားရေးတောက်ရေးကအဓိကလွားနေပြီနောက်ပြီးတော့မိုးကာလနဲ့ဆောင်းကာလကူးတဲ့အချိန်ကာလမှာရောက်လာခါနေပြီဥပမာရှစ်ဆောင်ပြေးဒုက္ခတွေတွေကတချို့တွေတော်တော်လေးစိတ်ကြရတယ်ဗျဘာမှမရှိဘူးပြေးလာကြတာဘာမှမပါလာဘူးလာလူတဲ့အလူရှင်တွေလည်းဆောင်တို့အဝတ်အစားတို့ပါကြပါလေဒါပေမဲ့အနှွေးထေတို့ပါတို့နေပါတော့ဗောနော်တတ်နိုင်ရင်ကျွန်တော်တို့ကတကယ်လို့ဒီတိုက်ပွဲရာချက်ရည်ရှိမရှင်ကျွန်တော်တို့ကစားရည်တောက်ရည်စားစီစေးစားနံပါတ်1နံပါတ်2ကျအဝတ်အစားတွေပေါ့ဗျာအဲ့ဒါအဓိကလွှားပါ
ဒီလနိုဝင်ဘာတရက်နေ့ကလည်းမိုင်းရှူးမြို့နယ်ဘက်ကီးကျေးရွာတဝိုက်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဘက်ကီးကျေးရွာကအိမ်ခြေ20လောက်ကဒေသခံတွေဟာဝမ်ဆော့ဒုက္ခသည်စခန်းမှာခိုလုံနေကြရပါတယ်အစိုးရထိန်းချုပ်နယ်မြေထဲမှာရှိတဲ့မိုင်းရှူးမြို့နယ်အတွင်းကတူရားနဲ့မိုင်းနောက်ဒုက္ခသည်စခန်းမှာတော့လူဦးရေ900လောက်ရှိနေပြီးသူတို့အတွက်တော့အကူအညီတွေမရောက်နိုင်သေးလို့အခက်အခဲတွေရှိနေတယ်လို့သိရပါတယ်ခင်ဗျာ